မလေးရှားဝန်ကြီးချုပ်ကရခိုင်ပြည်နယ်ကမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးတော့လူမှုစည်းဝေးပွဲလုပ်ပြင်းပြထန်ထန်ဝေဖန်ခဲ့တဲ့ပေါ်မြန်မာမွတ်စလင်လူငယ်အတိုင်းဝိုင်းကကန့်ကွက်ပါတယ်မလေးရှားဝန်ကြီးချုပ်ဟာမြန်မာပြည်ရင်းကြီးကိုဝင်ရောက်ဆွတ်ဖက်ပြီးတော့မလေးရှားအာဏာရပါတီနိုင်ငံရေးအကျိုးစီးပွားအတွက်ရည်ရွယ်လှုပ်ဆောင်တယ်လို့လည်းမြန်မာမွတ်စလင်လူငယ်တွေကပြောဆိုလ ချက်တွေအပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေစိုးရိမ်မှုတွေကြားမနေ့တနင်္ဂနွေနေ့မှာတော့မလေးရှားဝန်ကြီးချုပ်ကမြို့တော်ကွာလာလမ်ပူမှာလူမှုစုဝေးပွဲတစ်ခုလုပ်ပြီးဒီအပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်မလေးရှားဝန်ကြီးချုပ်ရဲ့ဆောင်ရွက်ချက်ကမြန်မာအရေးထက်သူ့ရဲ့အာဏာရပါတီနိုင်ငံရေးအကျိုးစီးပွားအတွက်ရည်ရွယ်တယ်လို့မြန်မာမွတ်စလင်လူငယ်တွေကသဘောထားထုတ်ပြန်လိုက်ပါတယ်မြန်မာမွတ်စလင်မဟာမိတ်အရက်ဖက်အဖွဲ့အစည်းရဲ့ပြောခွင့်ရမမြန်နိုးဦးကအခုလိုပြောပါတယ
်။အဓိကကတော့ကျမတို့ဘောနော်စီစဲဘဝင်တင်ကကျမတို့အမြင်ပေါ့ဒါဘာသာရေးဆိုပြီးတို့နိုင်ငံရေးအတွက်အမျက်တိုင်ပြီးကျမတို့ကအဲ့လိုလေးမှတ်ယူရင်အဲ့အတွက်ကျမတို့ဟိုဘာသာရေးဆိုကောင်းရင်အောက်မလာပြီးတော့အဲ့လိုမျိုးဆက်ဖက်တာကိုကျမတို့မကြိုက်ဟိုဘာသာရေးဟိုဘာသာရေးဆိုရင်ကောင်းစင်ပေါ့နော်ကျမတို့ကမွတ်စလင်ဖြစ်တဲ့အတိုင်းမှာကျမတို့မြန်မာနိုင်ငံသူဖြစ်တယ်ကျမမြန်မာရင်းနှီးပြီးခင်လာတယ်အဲ့တော့ဒီလိုမျိုးခြုံငုံပြီးတော့လာတာကိုကျမတို့လက်မခံတာပါရှင
်ရခိုင်ဒေသရင်းအခြေအနေတွေဟာအငင်းပွားပွဲလူမျိုးရေးပြဿနာလို့သဘောထားတဲ့အကြောင်းလဲမြန်မာမွတ်စလင်မဟာမိတ်ရက်ဖက်အဖွဲ့အစည်းရဲ့ကြီးညာချက်ကဖော်ပြပါတယ
်ကျမတို့ထုတ်ပြန်တာကကျမတို့မြန်မာမွတ်စလင်ရဲ့ရည်တူချက်ကိုထုတ်ပြန်တာပေါ့နော်အဓိကတော့ဒီပြည်တွင်းကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာဆန်ရှင်နဲ့ဟိုစနေနေ့ဒီနေ့အပိုင်းတာလည်းပုံမထီအောင်လို့ပြီးတော့စကားတနိုင်နေနေရတာဝင်ရောက်ဆက်ဆက်လာတာကိုကျွန်မကလက်မခံနိုင်ပါဘူးအဲ့ဒါကျွန်မတို့ဒီစိတ်မအောင်ထုတ်ပြန်တာပါဆက်ဒီကတော့ကျွန်မတို့ဒီဆောင်ထုတ်ပြန်တယ်ကျွန်မတို့အဓိကရည်ရွယ်ချက်ကစီရင်းရေးပေါ့နော်ကိုယ့်စီရင်းရေးကိုကိုယ့်ကိုဟိုတုံ့ထဲရမယ့်ကိစ္စမှာစကားတနိုင်နေနေပြည်ရင်းရဲ့အထောက်အကူတော့လာထိကြပြီးတော့ဘာသာရေးဆိုင်ကောင်းတယ်လားဟောင်းကျွန်မတို့လုံးဝလက်မခံနိုင်တဲ့ဒီအောင်ထုတ်ပြန်တာပါ
ရခိုင်ပြည်နယ်ရေးကိစ္စဟာအလွန်အကဲဆက်ပြီးတော့သတိထားကင်တွယ်နေရတဲ့အချိန်မှာမလေးရှားဝန်ကြီးချုပ်အနေနဲ့အကြောင်းပြချက်လုံလုံလောက်လောက်မရှိဘဲလူမှုစီဝေးပွဲခေါ်ယူရဟာဆိုရင်အခြေအနေတွေပိုပြီးဆိုးဝါးသွားစေနိုင်တယ်လို့လည်းမွတ်စလင်ရက်ဖက်အဖွဲ့အစည်းတွေကရှုမြင်တဲ့အကြောင်းကြေညာချက်မှာဖော်ပြပါတယ်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးလဲပြောခွင့်ရမမျက်နှာဦးကအခုလိုပြောပါတယ်
ဒါကျမတို့ကအခုလက်ရှိဒီမြန်မာနိုင်ငံမှာရှိနေတဲ့မွတ်စလင်လူငယ်ရေးပေါ့နော်စေဘဆိုဆိုင်တီမှာဝင်ပြီးတော့လုပ်နေတဲ့အဖွဲ့အစည်းတွေအကုန်လုံးကအဖွဲ့အကုန်လုံးရဲ့သဘောတူညီချက်ကိုထုတ်ပြန်တာပါရှင်တခြားဟိုလိုအစ္စလာမ်အဖွဲ့အစည်းတို့တခြားဟာအစိုးရရဲ့ပါနမဆိုင်ပါအောင်ရှင်။ဟောအဓိကတော့မွတ်စလင်လူငယ်အများစုပါတဲ့ဒီအဖွဲ့အစည်း10ခုဝင်ကျင်ရှိရပေါ့နော်မြန်မာတို့ကစိတ်မထုတ်ပြန်တာကတော့မြန်မာတို့အခုလက်ရှိမှာပေါ့နော်ဒါ10ခုဝင်ကျင်ရှိရကျမတို့ကအလုံးသဘောတူညီတဲ့အချက်တွေပဲဒီ statement ထုတ်ပြန်တာပါအားလုံးကလည်းဒီအချက်တွေကတော့သဘောတူညီရဲ့အားလုံးလက်ခံတဲ့အတွက်ဒီဟာကိုထုတ်ပြန်လိုက်ကြပါရှင
်မလေးရှားဝန်ကြီးချုပ်ဦးဆောင်တဲ့ရခိုင်ရေးဆန့်ကျင်ကန့်ကွက်တဲ့လူမှုစီဝေးပွဲကြီးနောက်ပိုင်းမြန်မာပြည်တွင်းကမွတ်စလင်အဖွဲ့အစည်းတွေရဲ့တုံ့ပြန်ချက်အဖြစ်အခုရက်ဖက်အဖွဲ့အစည်းတွေရဲ့ပူးပေါင်းထုတ်ပြန်ချက်ပထမဆုံးအချိန်ထွက်ပေါ်လာတာလည်းဖြစ်ပါတယ်မလေးရှားဝန်ကြီးချုပ်ဦးဆောင်ခဲ့တဲ့လူမှုစီဝေးပွဲဟာဆိုရင်ဒေတာရင်းအစွန်းရောက်အကြမ်းဖက်မှုတွေကိုအားပေးလှုံ့ဆော်တယ်လို့ဖြစ်စေတယ်လို့လည်းမြန်မာသမ္မတရုပ်ဝန်ကြီးဌာနပြောခွင့်ရဦးစော်ထေကချက်ချင်းတုံ့ပြန်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလအတွင်းကရခိုင်ပြည်နယ်မောင်တော်ဒေတာတွင်အစိုးရနေသားဆောင်တပ်စခန်း3ခုအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းဆုံးရှုံးသွားတဲ့လက်နက်တွေနဲ့အကြမ်းဖက်သမားတွေကိုမြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေကရှာဖွေရှင်းလင်းနေစေဖြစ်ပါတယ်ရှင်